င်္ဂလာပါ 92.0 မာမာ podcast ကနေကျွန်တော်ကြားပေါက်ကအားလုံးကိုအားနာစွာနဲ့ပြန်လဲကြိုဆိုလိုက်ပါတယ်။ဘာလို့အားနာစွာနဲ့ကြိုဆိုတာလဲဆိုတော့ကျွန်တော် podcast ကိုတစ်လဆိုပြီးတော့ရက်လိုက်တာအခု3လလောက်ဖြစ်သွားရနေတူတယ်။နောက်ပြီးတော့ဂျားရဲမှာကျွန်တော် Facebook ပေါ်မှာ share ရှေးလိုက်တာဟို 1 million ဟို plays ပေါ့နော်ကျွန်တော် podcast ကိုနားထောင်တာဟိုနားထောင်တဲ့အရေးအတွက် 1 million ပြည်မှာကျွန်တော်ပြန်လာမယ်ဆိုပြီးနောက်လိုက်တာအမှန်တော့ I was joking အဲ့ဒါစတာဒီဘရောမှာဘာမှမမျှော်လင့်တာ 1 million နဲ့ 2 million နဲ့အဲ့လို reach တွေကိုကျွန်တော်ဘာမှဒီ podcast မှာမမျှော်လင့်တာဘူးဒါပေမဲ့အဲ့လူတွေကတကယ်ဝိုင်းပြီးတော့အဲ့လိုဘလောက်တောင်ဝိုင်းပြီးဖွင့်လိုက်ကြလဲမသိဘူးအဲ့ဟိုတလောကမှာကျွန်တော် podcast ထဲကအဲ့ data လေးပြန်လို့ကျွန်တော်ပြန်နားထောင်ဖို့ကို app ကိုကိုဖွင့်လိုက်တော့မှာ 1 million ဖြစ်နေမှန်းသိအဲ့တော့မှပဲအော်အေးငါကြာပြီပဲငါပြောရတာပေါ့နော်ပြန်လောက်ရအောင်မယ်ဆိုပြီးတော့အဲစပြီးတော့ script တွေပြန်ရေးပါ냐ပေါ့နော်အဲ့လိုလုပ်ဖြစ်တယ်ဆိုတော့တကယ်အများကြီးကျေးဇူးတင်ပါတယ်ကျွန်တော်ရဲ့ podcast ကိုအဲ့လောက် reach ရောက်တဲ့အထိနားထောင်နေတာပေါ့နော်ဒါပေမဲ့ကျွန်တော် in my defense ကကြာကျွန်တော်ဘာလို့ဒီကြားထဲမှာ3လလောက်ရက်သွားလဲဆိုတော့ကျွန်တော်ရဲ့စာအုပ်နောက်ထပ်မဲ့စာအုပ်ပေါ့နော် Giants on my shoulders ဆိုတာအဲ့စာအုပ်ကိုကျွန်တော်ရေးနေတာကြားထဲမှာပေါ့နော်အဲ့ဒါကိုအဲ့စာအုပ်ကလေကျွန်တော်ဒီခုမဖြစ်ခင်နဲ့ကရန်ကုန်မှာတည်းကကျွန်တော်ရေးနေတဲ့စာအုပ်အဲ့ကျွန်တော်ထွက်ပြေးရတဲ့အခါတော့ဘာလို့အဲ့တော်ရဲရောက်နေတာပေါ့အားလုံးအဲ့စာအုပ်ကလေးကကျွန်တော်နဲ့ပါလာတယ်ပါလာပြီးတော့ကျွန်တော်အဲ့စာအုပ်ကလေးကိုတော်ထဲမှာလည်းရေးတယ်အဲတခြားဘယ်နေရာတွေရောက်ရောက်ပေါ့နော်ကျွန်တော်အဲ့စာအုပ်လေးကိုယူလာပြီးတော့ကျွန်တော်နည်းစီရေးနေတာအဲ့လိုမပြီးနိုင်ဘူးပေါ့လေအခုကြတော့မှအဲ့ဒီ podcast တွေပိုင်းအားလုံးရက်လိုက်ပြီးတော့ပုံဆွဲတာတွေပဲရက်လိုက်ပြီးတခါတည်းထိုင်ရေးတော့မှအခုပြီးသွားတယ်အဲ့တော့ publish လုပ်ဖို့လဲအဲ့ဒါကို process လုပ်နေပြီပေါ့နော်အဲ့ဒါလေးအဲ့စာအုပ်ထွက်လာရင်လဲထွက်ခါနေရင်လဲကျွန်တော်ပြောပါမယ်အဲ့တော့အခုဒီ episode ကိုကျွန်တော်ကဒီ fuck school but not my friends ဆိုပြီးတော့နာမည်ပေးထားတယ်။ចောင်းរបស់ပဲបងណាមែងងាតងាយជីនេះរបស់បើអូបងណាអីលុပြောហាមែនទេទៅស្រោចំណសិន្សាមីតាចំណតက်ខែរទីមូជូហ្នឹងនេះទីទីតွားកောលេយកតែទីបងណាទីជារែកនេះអមាយីដែរមកចំណဖြတ်តាន់ឡាទីចောင်းណែប៉ាត់ពីចំណဖြတ်តាន់ឡាដែរអចောင်းនេះគូចំណပြောមែនពីរអីមកចំណដោះឆោចំណយ៉ាឡាដែរចំណទៅ significant ဖြစ်တဲ့អូကျွန်တော်ဘဝမှာအရေးပါတယ်လို့ထင်တယ်တငယ်ချင်းနေအကြောင်းကိုလည်းကျွန်တော်ပြောချင်တယ်เนาะအဲ့တော့အကြောင်းကိုပြောချင်တာတဲ့ကျွန်တော်ဖြတ်သန်းခဲ့ရတဲ့ဒီ education system ရဲ့နောက်ပြီးတော့ဒီ doctrine scheme ခေါ်လာကျွန်တော်တို့ဒီပညာရေးနဲ့ထိန်းချုပ်ထားတဲ့ scheme ပေါ့เนาะအဲ့အကြောင်းကိုပြောချင်တာအဲ့ဒါတစ်ချက်နောက်တစ်ခုကကျတော့ကျွန်တော်ကဘတော်မှအကြောင်းကိုမကြိုက်ခဲ့ဘူးเนาะအဲ့ဒါကျွန်တော်ကြိုက်တယ်လို့ဝေဖန်လို့ရတယ်ကျွန်တော်ဒီအကြောင်းကိုကြိုက်တဲ့အကြောင်းသားဘတော်မှမဖြစ်ခဲ့ဘူးစာတင်ရတာကိုလည်းမကြိုက်ဘူးเนาะအဲဒါပေမဲ့ကျောင်းကရလိုက်တဲ့ social life ကိုကြိုက်တယ်ဒီကျောင်းကရလာတဲ့တငယ်ချင်းတွေအကုန်မဟုတ်ဘူးเนาะငယ်ချင်းတွေအကုန်မဟုတ်ဘူးဒါပေမဲ့အဲ့တည်းကမှကို့ဘဝတွေကိုဒီနေ့အထိရှိနေတဲ့အကောင်တွေပေါ့เนาะအဲ့အကောင်တွေကိုကျွန်တော်ချစ်တယ်နောက်ပြီးတော့ကျောင်းကနေရတဲ့တခုတည်းသောဘဝအတွက်ပေါ့เนาะဒီကျွန်တော်အသုံးတည့်တဲ့ကိစ္စဆိုလို့လေတငယ်ချင်းတွေပဲရှိမယ်လို့ထင်တယ်ဆိုတော့ကျွန်တော်ဒီလိုပြောလိုက်လို့လေကျောင်းတချို့တွေကကျောင်းအရန်ချစ်တတ်တယ်လေအဲ့တော့ကျောင်းအရန်ချစ်တတ်တဲ့သူတွေကမင်းပညာသင်ပေးတဲ့ကျောင်းစော်ကားတယ်ဘာညာပေါ့နော်အဲ့လိုလေပြောလာနိုင်တယ်ဒါပေမဲ့တကယ်တမ်းလဲကျွန်တော်အတွက်ကျတော့ကျောင်းကရတဲ့ပညာထက်ကျောင်းကပေးတဲ့ trauma ကျွန်တော်အတွက်ပိုများခဲ့တယ်ပြီးတော့တချို့ဆရာမတွေအကြောင်းပေါ့နော်အဲ့ကြရင်လေဆရာမဆိုတော့ဖခင်နဲ့တကိုင်းနဲ့ဘာညာအဲ့လိုထားတဲ့သူတွေကကျတော့ကျွန်တော်ဆဲခြင်းဆဲနိုင်တယ်ဆဲလဲရှေ့မှာဆဲခဲ့ဘူးလေအချို့ကြတော့လေဘဝမှာကိုယ်ကိုတကယ်တိုးတက်စေချင်တဲ့ဇာကောင်းတမားကောင်းနေကြည့်ပဲသူတွေလာရင်တော့မပြောတတ်ဘူးလူတချို့ကပေါ့နော်ကျွန်တော်ကြတော့ကျွန်တော်အတွက်တော်တော်ဆူဆူဝါးဝါးတွေနဲ့လည်းကျွန်တော်တွေ့ခဲ့ဘူးတယ်ဆိုတော့အဲ့အကြောင်းနေလဲကျွန်တော်ထည့်ပြောမှာပဲဆိုတော့ Bad Apples ကတော့နေရာတိုင်းမှာရှိတာပေါ့ဟိုမှာ comedian အဲ့ Chris Rock ဆိုတာဒီလားမသိဘူးstand up comedian ကြိုက်တဲ့လူတွေကတော့သူ့ကို follow လုပ်ထားတယ်ကျွန်တော်ကသူ့ကိုကြိုက်တော့တည်တယ်အဲ့တော့သူ့ရဲ့အဲ stand up show တခုမှသူပြောတယ် bad apples ဆိုတော့ bad apples ဆိုတာကျွန်တော်တို့ဗမာစကားနဲ့ပြန်ပြီးတော့တင့်လျော့အောင်ပြောရရင်ငခုံးမတစ်ကောင်ပေါ့ဟုတ်တယ်ငခုံးမတစ်ကောင်ကြောင့်တလေလုံးပုတ်တယ်အဲ့လိုမျိုးအဲ့တော့ပုတ်နေတဲ့ဘန်းဒီတလုံးနှလုံးကတော့ဘန်းဒီချင်းနေတယ်မပါနေမှာပဲပေါ့အဲ bad apples ပေါ့နော်ဒါသူတို့ကပြောတဲ့စကားအဲ့တော့ဒါပေမဲ့ Chris Rock ကဘာပြောဘူးလဲဆိုတော့ဟာတဲ့နေရာတိုင်းမှာ bad apple ရှိတယ်ဆိုပေမဲ့တချို့နေရာတွေကရှိလို့မရဘူး နော်ရှိလို့မရတဲ့ကိစ္စတွေရှိတယ်ဥပမာလင်းရင်ပိုင်လော့တွေဆိုတော့နော်လင်းရင်မူးတွေဆိုရင် bad apple တယောက်မှပါလို့မရဘူးလေဟုတ်တယ်မလားအဲ့လေချောင်းလိုင်းကပြင်ညာမယ်ဥပမာကျမတို့ရဲ့လေချောင်းလိုင်းရဲ့တချို့သောလင်းရင်မူးတွေကတော့လင်းရင်ကိုကွင်းထဲကိုကောင်းကောင်းဆင်းတက်ပါတယ်လို့အဲ့လိုပြောလို့မရဘူးလေ right အဲ့လိုပဲပေါ့အဲ့တော့ဆရာတိုင်းတော့မဟုတ်ပေမဲ့အဲ့လိုတော်တော်ထူးဆန်းတဲ့ဆရာတွေကျွန်တော်ကြုံခဲ့ဦးတယ် you call it bad apple or not I don't care ဆိုတော့နောက်တစ်ခုကအဲ့ဒီဆရာဒီနဲ့ဒီကျောင်းနဲ့ပတ်သက်ပြီးတော့ဖြစ်ပူတဲ့ကိစ္စလေးတစ်ခုလည်းကျွန်တော်ပြောပြချင်တယ်ကျွန်တော်ဝိတ္ထုပေါ့ဒီကျောင်းစာထဲမှာပါတယ်ကျွန်တော်ဝိတ္ထုလူနာအမှတ်300ဆိုရယ်ဝိတ္ထုအကြောင်းပေါ့နော်အဲ့ဒီထဲမှာအဲ့ဝိတ္ထုရဲ့ character ကသူကအဲ့လိုဒီ psychiatrist နဲ့တွေ့နေတဲ့အချိန်မှာပြောတဲ့ dialogue ပေါ့နော်အဲ့ dialogue မှာသူကကျွန်တော်ဆရာတွေဆရာမတွေအယုံကြည်မရှိဘူးနောက်ပြီးတော့ဒီစာမေးပွဲကိုလည်းအယုံကြည်မရှိဘူးဆရာတွေဆရာမတွေကလည်းကျောင်းသားတွေကိုအယုံကြည်မရှိဘူးဘာညာပေါ့နော်အဲ့လိုပြောတော့အဲ့ဒါကိုတစ်ခါသူကအဲ့ဝိတ္ထုတွေကအပိုက်ကိုအဲ့စာပိုက်ကလေး dialogue ကိုသူက meme အနေနဲ့လားအဲ့ meme မဟုတ်လေနည်းနည်းပမာကူတွေ့နေရဒီစာဓာတ်ပုံလေးနဲ့စာရင်းနဲ့တွေ့ကျွန်တော်ပုံနဲ့တွေ့ပြီးတော့အောက်မှာကြားပေါက်ဆိုရေးပြီးတော့အဲ့ဒါကိုဘယ်သူကဖြန့်လိုက်တယ်မသိဘူးတော်တော်ကြာပါပြီเนาะဒါပြီးခဲ့10နှစ်လောက်ကလာပြီဆိုတော့အဲ့မှာအဲ့အောက်မှာဝင်ဆဲကြရောကျွန်တော်တို့လားမင်းကကျောင်းရဲ့ principal လည်းနားမလဲတဲ့ကောင်ပေါ့နော်ဘာလို့အဲ့လိုမျိုးအများကြီးဟိုချူရှင်စရာတွေလည်းပါတယ်ကျွန်တော်ဝင်ကောတယ်တဲ့မှာအဲ့တော့ဒါပေမဲ့ okay first of all it's a fucking fictionokay a witu so number witu တွေက character ပြောတဲ့စကားဆိုတော့ကျွန်တော်အာဘော်မပါဘူးလားဆိုတော့ပါတယ်လေဒါပေမဲ့ still ဒါ witu လေ right witu တွေက character ကပြောတဲ့ dialogue that's not a governmental document so like fucking fbi statement ဟုတ်တယ်မလားဆိုတော့ဒါပေမဲ့အဲ့ဒါကိုမကျေနပ်ကြဘူးမကျေနပ်ကြဘယ်နဲ့ကျွန်တော်ပွားကြရအောင်နော်တချို့ကကြာလေဒီပညာရေးစနစ်ကိုတခုပြောရင်မကြိုက်ဘူးနောက်ဆရာဆရာမတွေကိုတခုပြောရင်မကြိုက်ဘူးကိုယ်တိုင်ဆရာဆရာမဖြစ်နေလူဆိုလည်းပူဆိုးမယ်နဲ့တူတယ်ဆိုတော့ဒါမှကျွန်တော်ကတော့ပြောမှာပဲ။နော်လီဆယ်ပြီးတော့ဟိုညာပြီးတော့ဟိုတိတ်ခါချပြီးတော့ cry baby လောက်ပြတာမျိုးမဟုတ်တဲ့အတွက်အမှန်ကိုကြုံခဲ့ရတဲ့ဟာတွေကိုအမှန်အတိုင်းကိုပြောဖို့ကြတော့ကျွန်တော်က I wouldn't give a flying fuck ကျွန်တော်စကူဆိုင်နေမှာမဟုတ်ဘူး။ဆိုတော့အဲ့တော့အခု okay back to school ပေါ့ကျွန်တော်ကျောင်းတက်ခဲ့ရတယ်ကျွန်တော်ရဲ့ student life ဒီကျောင်းသားလေးဘဝဟိုကျွန်တော်ဟိုအစားအနေဒီကျွန်တော်နောက်ဆုံးဆုံးခဲ့တဲ့ဒီသွားစစ်တက်ကတော့ပေါ့နော်အဲ့ဒီအထိကျွန်တော်အစဉ်ပြေတယ်လို့ပေါ့ကျွန်တော် present လုပ်ပြီးတော့ပြောကြည့်ပါမယ်အဲ့တော့ဒါမှမဟုတ်စကားမဆက်ကျွန်တော်ပြောချင်တာအမှလူတယောက်ဟာကျွန်တော်တို့ရဲ့ memories တဲ့မှာပေါ့နော်အစောဆုံးဘယ်လောက်ထိမှတ်မိလဲအဲ့ဒါစဉ်းစားကြည့်ဘူးလားအာကိုယ့်ရဲ့အငယ်ဆုံး life တကယ်ဟိုကိုယ်လူမှန်းသူမှန်းစသပြီးတော့ရှေ့ကိုရှေ့မှာတောင်းနေတဲ့လူတွေဘယ်သူတွေဘာညာသစသတဲ့ဒီ memories ပေါ့နော်ပထမဆုံး the earliest memory ကိုမှတ်မိကြလားအဘယ်ဟာတွေလဲအဲ့ဒါကျွန်တော်သိချင်တယ်ဟိုဟိုကြုံရင်ကျွန်တော်ကိုလည်းပြောပြကြပါဘာနော်ကိုယ့်ကိုလည်းစဉ်းစားကြည့်ကျွန်တော်ကကြတော့ကျွန်တော်မှတ်မိတာကကျွန်တော်အဲ့လက်ဖက်ရည်ဆိုင်လေးထဲကနေအဲ့လိုအဖေကခြီးပြီးခေါ်ခြီးဆိုကျွန်တော်လမ်းမလျှောက်နိုင်သေးတယ်လမ်းမလျှောက်သေးတဲ့အရွယ်ဒီမှာအဖေကခြီးပြီးခေါ်သွားတာအဲ့ဒါမျိုးမှတ်မိတယ်နောက်ပြီးတော့ဒီတောင်ငူကမိရထာလန်ကြီးတောက်လျှောက်မှာအဖေရဲ့အမေရဲ့ကကျွန်တော်ကအဲ့လိုပစ္စည်းလေးပေါ့အလင်းမှာလက်ကျွန်တော်လက်နှစ်ဖက်လုံးတွဲပြီးတော့လမ်းလျှောက်နေကြတယ်အဲ့ဒါလေးကိုတော့ကျွန်တော်မှတ်မိတယ်ဒါတော့ကျွန်တော် podcast နဲ့ဘာမှမဆိုင်ပါဘူးဒီတိုင်းကျွန်တော်တို့ဘလောက်မှတ်မိလဲဆိုတာကိုလို့သိချင်လို့ပေါ့နော်ဒါပေမဲ့အခုပြန်ပြောမယ့်အရာတွေကလည်း like အဲ့ဒီအရွယ်လေးပြီးတော့တိတ်မကြားတဲ့အရွယ်ဒီမူဂျိုတို့ဘာတွေကနေစပြီးပြောရမှာဆိုတော့တချို့ memories တွေကမှုံဝါးဝါးပဲမှတ်မိတယ်ကျွန်တော်အတွက်ပေါ့နော်တချို့ကြတော့လည်းတချို့မှတ်မိနေတဲ့ဟာတွေကြတော့လည်းအဲ့လိုကြည်လင်နေအောင်ကျွန်တော် HD ပေါ့ high definition နဲ့ကျွန်တော်မှတ်မိတယ်ပေါ့နော်ဆိုတော့မူဂျိုပထမဆုံးမူဂျိုကျွန်တော်တက်ရတာတောင်ငူမြို့မှာမြစ်တာမွန်လို့ခေါ်တဲ့မူဂျိုကျောင်းရှိတယ်။ကျွန်တော်အဲ့မှာကျွန်တော်၃နှစ်ခွဲ၄နှစ်လောက်မှာကျွန်တော်စပြီးတော့တက်ရတယ်နဲ့တူတယ်။အဲ့မှာမှတ်မိတာမူဂျိုတက်ရတော့မယ်ဆိုတဲ့အချိန်မှာကျွန်တော်ရေလဲစိတ်လှုပ်ရှားတာ။အဲ့ဒါတော့မှတ်မိရဲ့မင်းပြမူဂျိုသွားရတော့မယ်နော်အဲ့လိုလော်အိတ်ကလေးအစားအုပ်လေးတွေပြင်ပြီးတော့အရန်ပျော်နေအောင်စိတ်လှုပ်ရှားတာ။ဒါဘာလို့စိတ်လှုပ်ရှားလဲဆိုတော့ကျွန်တော်ကျောင်းတရက်ပဲတက်ရမယ်ထင်တာ။မူဂျိုဆိုတရက်သွားပြီးရင် and then it's finished ပေါ့နော်ကျွန်တော်အဲ့လိုထင်တာဆိုတော့ပထမတရက်သွားရအရန်ပျော်ပြီးတော့ပြန်လာတယ်နောက်နေ့ကျတော့မူဂျိုအရင်ထပ်ပို့တဲ့ခါကျတော့ကျွန်တော်နားလို့ဘာလို့ထပ်သွားရလဲပေါ့ I've done it yesterday မနေ့ကသွားပြီးပြီ so မဟုတ်ဘူးကြောင်းဆိုတာမျိုးอ่ะလွတ်တရတယ်မပြီးဘူး like it's forever thing you know like you have to go there every day so အဲ့လိုပြောလိုက်တော့ကျွန်တော်တော်တော်ညစ်သွားဘူးတယ်ကလေးလေးဘောမှာမှတ်မိဘူးတယ်မှတ်မိတယ်မတော်ချင်ဘူးဗောနော်နောက်ထပ်ပြန်တလဲလဲဒီတနေ့ရာကြီးတော့ပဲသွားပြီးဒီလူတွေနဲ့ပဲတွေ့ရမှာမတော်ချင်အဲ့ feeling ဆိုဒါပထမဆုံးကျွန်တော်မှတ်မိရဲ့ဒီကြောင်းနဲ့ပတ်သက်ပြီးကျွန်တော်စိတ်ပြတ်သွားတဲ့ feeling ဗောအဲ့ဒါကိုမှတ်မိနေတယ်။နောက်ပြီးတော့အဲ့မူချိုကြတော့ဗျာအရန်ဝေးလွန်အားကြီးတော့ဟိုဒီနှစ်တည်းအရန်ကြာသွားပြီဆိုတော့ဘာမှကောင်းကောင်းမှတ်မိတော့ဒါပေမဲ့ဓာတ်ပုံလေးတွေရှိတယ်။ငငယ်တော့ကျွန်တော်မူချိုမှာအပြေးပြိုင်မူချိုကလှုပ်တဲ့အပြေးပြိုင်ပွဲမှာကျွန်တော်ဓာတ်ပုံကအမေရိုးရိုက်ထားတဲ့ဓာတ်ပုံမှာကြည့်လိုက်တော့အပြေးပြိုင်ပွဲမှာအားလုံးပြေးနေကြကြမှာကျွန်တော်ဟိုးနောက်ဆုံးမှာတလားအားလုံးတည်တဲ့အတိုင်းကတော့နောက်ဆုံးကနေလိုက်ဆိုကျွန်တော်တည်းအဲ့တုန်းကစတာနဲ့တူတယ်ကျွန်တော်ဓာတ်ပုံကျွန်တော်အဲ့ပြေးနေတဲ့ဓာတ်ပုံတွေမှာကျွန်တော်ဟိုနောက်ဆုံးလေးတော့ဘောင်းမီတုံနဲ့ပြေးနေတယ်။ဒါပေမဲ့အမေကပြပြအဲ့ပွဲမှာကျွန်တော်ပထမရရတဲ့ပြေးတာ I didn't know like I don't know what I did နောက်ဆုံးကပြေးနေတဲ့ခေါင်ကအဲ့မှာပထမရသွားတဲ့ဆိုပြီးတော့အမေကကျွန်တော်ကိုပြန်ပြောပြတယ်။နောက်တစ်ခုကကြတော့အဲ့ပထမရလို့လားမသိဘူး။အဲ့မူဂျိုမှာစုပေးပွဲလုပ်တော့ပထမဆုံးကျွန်တော်ကိုအမေကခြိထားပြီးတော့အဲ့လိုဓာတ်ပုံရိုက်တဲ့ကိစ္စပေါ့နော်ဖြစ်လာ။ကျောင်းကမူချိုကဓာတ်ပုံဆရာငားထားပြီးတဲ့နဲ့တူပါတယ်။အဲ့မှာဖြစ်ချင်တော့ဒီဓာတ်ပုံကင်မရာမီဖလက်ရှ်လင်းတဲ့အချိန်မှာကျွန်တော်ကိုအဲ့လိုခါချင်းကျွန်တော်ပေါင်လာမယ်ခါချင်းကောင်အကြီးတစ်ကောင်ကိုက်လိုက်တယ်။အရန်ပေါင်မှာစူးကနေဖြစ်သွားတယ်။မကျွန်တော်ခါချင်းကိုက်မှမသိဘူး။မသိဘဲနဲ့ကျွန်တော်စိတ်ထဲမှာကျတော့ဓာတ်ပုံရိုက်လိုက်ရင်အဲ့မီးလင်းသွားရင်လူနာလူကအဲ့လိုနာတယ်လို့ကျွန်တော်ကအသားမှာတခုခုအနာဖြစ်တယ်လို့ကျွန်တော်ကထင်သွားတယ်ထင်သွားပြီးတော့နောက်ဆိုရင်အဲ့နောက်ပိုင်းအဲ့ဓာတ်ပုံရိုက်လာနေကျွန်တော်ငိုတော့တာပဲအဲ့ဓာတ်ပုံရိုက်တဲ့နေရာမှာနောက်ပိုင်းဆိုကျွန်တော်ကလေးလေးပို့တယ်မှာကျွန်တော်ဓာတ်ပုံရိုက်ရင်ငိုမဲ့မဲ့ဖြစ်နေတာပဲပါဘာလို့ရိုက်ရင်ငါနာတော့မှာပဲလို့ထင်တာဘာလို့ blouse stupid ဖြစ်လဲဆိုတော့မူချိုအဲ့တနှစ်ပေါ့တနှစ်တက်ရတော့အဲ့လိုဘာမှအထူးကြကြအဲ့ထက်ပို့ပြီးတော့မမှတ်မိဘူးအဲ့အဖြစ်ပြက်လောက်ပဲကျွန်တော်မှတ်မိတော့တယ်အဲနောက်ဂျက်မြတောင်တခြင်းဖွင့်ပြီးတော့အဲ့လိုစင်ပေါ်မှာကရတာဒါကမှတ်မိကျွန်တော်အင်ကြီးတီရှပ်အမဲလေးနဲ့ဒီဂျင်းမောင်းမီလေးနဲ့ဝတ်ပြီးတော့စင်ပေါ်မှာတက်ကရတော့အဲ့ဒါပဲမှတ်မိရှက်စရာကြီးအဲ့တော့ကထားပါတော့အဲ့တော့မူချိုပြီးတော့သူငယ်တန်းပေါ့သူငယ်မူချိုတက်ပြီးတဲ့အချိန်မှာကျွန်တော်ကသူငယ်တန်းစမူချိုပြီးတော့သူငယ်တန်းကိုတက်တယ်သူငယ်တန်းတက်တဲ့အချိန်မှာတောင်ငူကပဲတောင်ငူမျိုးကအဲ့တီတီစီဆိုတဲ့ဒီဆရာအတက်တင်ကျောင်းပေါ့နော်အဲ့မှာကျွန်တော်အင်ရထားတယ်ကျွန်တော်ကျောင်းတော့ရောအဲ့ဒီမှာပထမအဆုံးအဲ့ကျွန်တော်မျက်စိထဲမှာပေါ့နော်ကျောင်းဆိုပြီးတွေးလိုက်ကျွန်တော်ကျောင်းကဒီဘက်မှာကျွန်တော်ကျောင်းမတိုင်ခင်မှာ charge ရှိ Christian charge ရှိအကြီးရှိ charge ရှိရယ်ပြီးရင်ဒီကျွန်တော်တို့ကြောင်းရှိတယ်။ကျွန်တော်ကြောင်းကကျွန်တော်အဲ charge ကြီးရဲ့ extension လာတာမသိဘူး။ဒီ charge ဝင်ကြီးထဲမှာပဲဖွင့်လာတာမသိမမှတ်မိတော့ဘူးပေါ့နော်။အဲ့တော့ charge and then ကျွန်တော်ကြောင်းပြီးရင်ဟိုဘက်ကိုနည်းနည်းလေးဆက်သွားလိုက်ရင်ထောင်ကြီးရှိတောင်ငူအချင်းထောင်ကြီးရှိတယ်ပေါ့နော်။ဆိုတော့အဲ့ဒါသတိထားမိတာရှေ့ကကြောင်းနဲ့ဒီ charge နဲ့ကလူတွေကိုကျွန်တော်တို့ကောင်းအောင်ပို့ပြီး better human being ဖြစ်အောင် being ဖြစ်အောင်သင်ပေးတဲ့နေရာကိုကထားပါတော့ supposedly ဆိုအဲ့နှစ်ခုကပဲအလုံးမဖြစ်တာလားဒါမှမဟုတ်လူတွေကပဲသူတို့ကောင်းကောင်းတင်ပေးတာကိုတေချာမခံယူလို့လားမသိဘူးနောက်ကထောင်ကြီးကတော့ဟီးနေတာပဲအကြီးပဲဆိုတော့ကျောင်းအကျောင်းကိုကျွန်တော်စပြောရင်ကျွန်တော် TTC စတက်တော့အဲ့ကျောင်းကကျောင်းမှာ၄တန်းအထိပဲရှိတယ်နော်၄တန်းအထိပဲရှိမူလာတန်းကျောင်းလေးလိုမျိုးပဲဖြစ်နေတယ်ရပါနော်အဲ့တော့ကျောင်းကကျွန်တော်ဂျွန်မှာအပ်တယ်ဆိုရင်ပထမဆုံးကျွန်တော်နောက်ထပ်ကျောင်းမှာမှတ်မိရတာအိမ်သာကျောင်းအိမ်သာကြီးကျောင်းအိမ်သာတော်တော်ညစ်ပတ်တယ်ဘလိုတော်ညစ်ပတ်လဲဆိုမိုးတွင်းဆိုရင်တချို့ရက်တွေမှာဆိုရင်အိမ်သာမှာအိမ်သာရဲ့ကျမ်းပြင်ပေါ့နော်ကျမ်းပြင်ဒီကုလောလောက်တယ်ကြီးပဲကျွန်တော်အပူပြောတာမဟုတ်အရင်ကောင်တွေကနေပေါက်လာတဲ့ကောင်တွေမှာလောက်တယ်လောက်တယ်လောက်တယ်အိမ်သာတွေကနေထွက်တယ်ကျွန်တော်ကအိမ်သာတွေကိုကျွန်တော်ပထမအဲလောက်ဆိုတာကျွန်တော်မမြင်ဘူးသေးတဲ့အချိန်မှာအိမ်သာသွားမယ်ဆိုပြီးတော့ဒိုးလာတဲ့အချိန်မှာအိမ်သာဟောမှာကျွန်တော်အကြာကြီးအဲ့မြင်ခွင်းကိုကျွန်တော်ကြည်နေအဲ့လိုလောက်တယ်အများကြီးပဲအဲ့လိုအိမ်သာတွေကနေအကြမ်းမြင်မောင်းဆင်းလာဖူးဖူးလှုပ်ပြီးတော့တော်တော် horrify ဖြစ်သွားဘူးလေအဲ့လားဆိုတော့ကျွန်တော်တို့ငယ်တုန်းကအကြောင်းဆိုတာအခုထိတော့မသိဘူးနော်အဲ့ဒီတော့ဟိုတိတ်အစိုးရစောက်ဖက်လုပ်တယ်တယ်မှာမပါဘူးနဲ့တူတယ်ဒီကျောင်းကျမ်းမာရေးတို့နော်ဟိုကလေးတွေရဲ့ဒီ hygiene တို့ဒီတန့်ရှင်းရေးတို့ဥပမာအိမ်သာဟိုတော့များအဲ့လောက်ဖြစ်စလက်ခတ်လောက်တာပစ်ထားတဲ့သဘောပဲဆိုတော့ဟိုတခြားဟာတွေကတော့ပြောမနေဘူးเจ้ามากစားခွင့်ရှိတယ်ကစားခွင့်ဆိုရင် စီဆောပေါ့စီဆောဆိုရင်အဲစီဆောရဲ့အလဲမှာအဲ့လိုတန်ချွန်ကြီးတစ်ခုအဲ့လိုထွက်နေတန်ကြီးကိုက်နေဟာကြီးကလေးတွေအကုန်လုံးအဲ့တန်ချွန်ကြီးကိုအဲ့လိုရှောင်ပြီးတော့ပဲစီးနေကြတယ်အเจ้าကပြင်လာဆိုတာမပြင်ဘူးနောက်ပြီးတော့အဲ့ show show ဆိုလဲအဲ့လိုပဲ show ရဲ့ဒီဘက် down နေမှာအဲ့လိုတန်ကြီးကိုက်ပြီးတော့ပေါက်နေတာပဲရှိတယ်ပေါ့နော်အဲ့အချိန်မျိုးအဲ့ show ကြီးက bond ဆိုအဲ့လိုပြုတ်ကျသွားနိုင်တယ်နောက်ပြီးတော့ဖိနေပါရှသွားနိုင်တယ် but nobody cares nobody fixed ဘယ်သူမှမပြင်ဘူးဘာမှမလုပ်ကြဘူးနော်အဲ့ဒါကြီးပဲအဲ့တန်ကြီးကြီးရှောင်ပြီးတော့ကျွန်တော်တို့ကအဲ့လိုစီးခဲ့တာဆော့ခဲ့တာပေါ့နော်ဆိုတော့အဲ့ဒါကျွန်တော်ရဲ့ပထမဆုံးကျောင်းရဲ့ကျောင်းကိုရောက်တဲ့ impression ပေါ့အဲ့တော့အရန်ပျော်လားဆိုတော့လေငယ်ချင်းတွေစတွေ့ရတာတို့ပါတို့အဲ့လိုမျိုးဟိုကိုယ့်ရဲ့ဘဝမှာပထမဆုံး social life ပေါ့လူတွေအများကြီးနဲ့နေရဆိုတော့ပျော်တော့ပျော်တယ်ဒါပေမဲ့တမျိုးကြီးတော့တမျိုးကြီးပေါ့နော်အဲ့လိုဟိုပတ်ဝန်းကျင်ညာအဲ့လိုကြီးဖြစ်နေတာပေါ့ကျွန်တော်ဟိုအိမ်သားမလောက်တင်နေဆိုတာမျိုးဖြစ်နေတာပေါ့နော်နောက်တစ်ခုကကျွန်တော်ကအဲ့မှာတည်းကကျွန်တော်အရန်ဆော့တဲ့ကလေးတွေမှပါတယ်ကျွန်တော်အဲ့လိုပြောလို့မနိုင်အောင်ဆော့တယ်လို့ပြောတယ်ဆရာမတွေကလည်းပြောအဖေတို့လည်းပြောဘူးလေကျွန်တော်ဟိုဆော့ဖို့ပဲအားတန်နေပါတော့နောက်ပြီးတော့အခုမှတည်ပြီးတော့ကျွန်တော်အဲ့တုန်းကမတည်ခဲ့တာကျွန်တော်ကစတင်လို့တိတ်မရဘူးဘယ်လိုလဲဆိုတော့စကိုကျွန်တော် focus မလုပ်နိုင်ကျွန်တော်ရဲ့ attention span အလောက်မများဘူးဥပမာအတန်းထဲကိုရောက်ပြီးတော့ကျောင်းစခေါင်းလောင်းတီးလို့ပေါ့နော်အတန်းထဲရောက်ပြီးလို့10မိနစ်9မိနစ်10မိနစ်အဲ့လောက်ပြီးရင်ကျွန်တော်လာလာလန်းနဲ့ရောက်တော့ကျွန်တော်လာလာလာလာဖြစ်တော့မသိတော့ကျွန်တော်ခေါင်းထဲမှာတခြားဟာတွေအဲ့လို Mickey Mouse တွေတင်လာအဲ့လိုကလေးဆိုတော့ဗျာအဲ့လို Cotton Candy တွေ Rainbow တွေဖြစ်ကုန်မှာပေါ့ဘလို့မှအာရုံဆိုင်လို့မရဘူးဟိုဘလို့ပဲ focus လုပ်လို့ကိုကဟိုကမလုံနိုင်ဘူးဟိုမမှတ်နိုင်တာတော့မဟုတ်ဘူးဗျာမမှတ်ချင်တာဟိုတခြားဘက်ကိုအာရုံရောက်နေပုံများကျွန်တော်ငေးနေတာများတယ်ငေးနေတယ်မငေးနေရင်အတန်းလွန်ရင်ကျွန်တော်ကစော့တယ်အဲ့လိုပေါ့နော်ပထမဆုံးကျွန်တော်ရဲ့ဒီသူငယ်တန်းဆရာမကတီချဲနော်ကီတီကျော်လို့ခေါ်အဲ့ဆရာမကတော့ကျွန်တော်တော်တော်လေးချစ်တယ်ဘလောက်ဆော့ဆော့အရင်အဲ့လိုကျွန်တော်စူတာပြောတာမျိုးတိတ်မရှိဘူးငါဘာမှဟိုလိုဟို abusive behavior ပဲအဲ့မှာကျွန်တော်စမတွေ့ဘူးကျွန်တော်ကအချစ်ခံရတယ်အဲ့ဆရာမကကျွန်တော်ဟိုဆော့ဆော့လဲအဲ့လိုပေးဆော့တာလေဘာမှတိတ်မရှိဘူးသူငယ်တန်းမလို့လဲပါမှာပေါ့နော်အဲ့တော့ကျောင်းမှာအဲ့လိုတက်ပြီးတလနှစ်လလောက်ကျောင်းတက်ပြီးတော့အဲ့လိုနည်းနည်းလေး used to ဖြစ်လာပြီဆိုတော့အချိန်လဲရောက်တော့ဘာဖြစ်လဲဆိုတော့88အရေးအခင်စဖြစ်ကောစဖြစ်တော့ကျွန်တော်ចောင်းမတော့ရတော့တည့်ရက်မှလို့အဲ့ရနိုးလာចောင်းသွားမယ်လို့တဲ့အချိန်မှာအမေတို့ကပြောចောင်းသွားကြမလို့တော့ဘူးတဲ့ចောင်းအကြာကြီးပိတ်သွားပြီပေါ့နော်အရေးအခင်ဖြစ်လို့ဆိုအရေးအခင်ဆိုလည်းအဲ့တော့ဘာမှမသိဘူးဒါပေမဲ့ចောင်းပိတ်သွားရဲဆိုတော့တမျိုးကြီးပေါ့ဟဲ့တက်တာမှဘလောက်မကြာသေးဘူးပေါ့နော်ចောင်းဆက်မတော့ရတော့အဲ့လိုဖြစ်တယ်အဲ့မှာအရေးအခင်ဖြစ်တော့တောင်ငူမှာကျွန်တော်တို့နေတဲ့အိမ်ရှိရကြတော့ mainland လိုမျိုးအဲ့လိုဖြစ်နေတော့အဲ့ရအကုန်လုံးကအဲ့ရနေဖြတ်ကြတာပေါ့နော်သွားကြတော့ညနေဆိုရင်ကျွန်တော်မှတ်မိတာခေါင်းဖြတ်တဲ့ကိစ္စတွေဖြစ်တယ်ဖြစ်တော့အခုခေတ်ကြီးရကလေးတွေဟိုတချို့ဆိုဟို violent ဖြစ်တဲ့ကားတွေတရေကားတွေပေးမကြည့်ဘူးကျွန်တော်ကညနေဆိုရင်ကျွန်တော်ရဲ့ကျွန်တော် cousin တွေရအဲ့ခေါင်းဖြတ်ဘသူတွေကဘသူတွေကိုဖြတ်နေမှမသိပါဘူးပြအဲ့ဖြတ်နေတဲ့ခေါင်းတွေကိုသူကအခုကျွန်တော်ကသာဟာတလို့ပြောတယ် fucking violent သူကဝလုံးမှာတူပြီးအဲ့ခေါင်းပြက်ကြီးနဲ့စိုက်ကားပေါ်မှာအဲ့ခေါင်းပြက်ကြီးတကောင်ကအဲ့လိုကင်တာပြီးတော့လှဲ့တာမြို့ကိုလှဲ့တာအပြင်လူတွေကလည်းကြည်ကြပါတော့ကျွန်တော်တို့ကလည်းညနေဆိုတော့ထွက်ထွက်ကြည်ကြပါအဲ့ခေါင်းပြက်ကြီးတွေအဲ့ဒါအလုပ်တစ်ခုပြီးတော့အရေးကင်းဖြစ်ပြီးတော့ဘလာမှမကြအောင်ပစ်ကောပါနော်ထုံးစံအတိုင်းစစ်တပ်ဘက်ကပစ်တော့တိတ်မထွက်ကြတော့ဒါပေမဲ့အဲ့တပိတ်စစ်ကြောင်းနေအိမ်ရှိကဖြတ်တဲ့အခါမှာတစ်ခေါက်မှာသူကတိုင်းဆရာကြီးများအတင်းလားအဲ့လိုတိုင်းပညာရှင်ကြီးများဟိုဟာအဲ့လိုစစ်ကြောင်းပေါ့နော်အဲ့လိုမျိုးထင်တယ်အဲ့ဆိုင်ပုတ်ကြီးနဲ့အဲ့လိုတိုင်းဟိုဒီရှမ်းဝက်စုံလားအဲ့လိုတိုင်းဝက်စုံလားမြမတိုင်းဝက်စုံလားကျွန်တော်တေချာမှတ်မှတ်မိတယ်အဲ့ဝက်စုံနဲ့လူတွေအများကြီးအဲ့လိုတကယ်တိုင်းဟွာတွေပေါ့တိုင်းဆရာတွေကအဲ့လိုဆန္ဒပြကြအဲ့မှာကျွန်တော်အရန်စိတ်ဝင်စားတော့ဟာတလားဟာလုံးဝ action ပေါ့နော်သူတို့ကတော့သူတို့တခုလုံးပြန်လုံးမှာပါရောနော်ဘယ်ဟုတ်မလဲတိုင်းဆရာကြီးရယ်ဟိုဘက်ကတနက်နဲ့ပြစ်တော့ပြေးရတော့တိုင်းစရာဆိုပေမဲ့လည်းဟိုကြည်စံမပြီးနေဘူးလေเนาะပြေးရပုံရတာပဲဖြစ်ကုန်တာအဲ့ဒါကြီးကျွန်တော်အများကြီးမြင်ပူခဲ့တယ်အဲ့ဒီမှာအဲ့လိုအရေးခင်းဖြစ်ပြီးတော်တော်ကြတော့မှကျွန်တော်အเจ้าကိုပြန်တက်ရတယ်အเจ้าကိုပြန်တက်ရတဲ့အခါကျတော့လည်းဘာဖြစ်လဲဆိုတော့သူငယ်ရမ်းမဲ့တစ်ခေါက်ပြန်ရောက်တာပေါ့အဲ့တော့ကျွန်တော်ကသူငယ်ရမ်းကိုနှစ်ခါတက်လိုက်ရတယ်ဖြစ်သွားတာပေါ့เนาะအဲ့တော့နှစ်ခါတက်လိုက်ရတဲ့အပြင်ကျွန်တော်တို့သူငယ်ရမ်းကိုဒုတိယကြိမ်တက်တဲ့အခါမှာဒီနှစ်နှစ်ပေါ့နောက်ထပ်9နှစ်ပြည့်လာတဲ့ကလေးတွေကလည်းကျွန်တော်တို့နဲ့သူငယ်ရမ်းလာတက်လာ join ရတဲ့အခါကျတော့ကျွန်တော်တို့ကအတန်းထဲမှာတယ် 5နှစ်သူငယ်တန်းနဲ့6နှစ်သူငယ်တန်းနဲ့ပြကျွန်တော်လည်း6နှစ်သူငယ်တန်းဖြစ်သွားတာပေါ့အဲ့တော့မှကျွန်တော်ကကျွန်တော်ဘဝရဲ့ပထမဆုံးတငယ်ချင်းကိုစပြီးတော့ရတယ်ဆိုကျွန်တော်ရဲ့ Fuck School But Not My Friends Podcast ကိုဒီတစ်ပတ်ကိုဒီမှာခဏလေးညှက်ထားပါမယ်နောက်တစ်ပတ်မှကျွန်တော်တို့စပ်ပြီးတော့ပွားကြပါမယ်ဗျာကျေးဇူးအများကြီးတင်ပါတယ်ကြားပေါက်ပါ